နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မိဘတွေ၊ချောင်းသားလူငယ်တွေအပါအဝင်အများပြည်သူချမ်းမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်ဒီကြေညာချက်အပေါ်အများပြည်သူအသံတွေကိုရန်ကုန်ကစူးစီးတင်ဆက်ထားတာကိုတော့ကုသညုံကပြောပြပေးပါမယ်ရှင
်နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းမယ်ပြည်သူစစ်မှုထမ်းဥပဒေဟာဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အသက်ဝင်နေဆိုပြီးစစ်ကောင်စီဘက်ကနေပြီးတော့တရားဝင်ကြေညာထားတာပါနိုင်ငံသားတိုင်းစစ်မှုထားမဲ့အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18နှစ်ကနေပြီးတော့အသက်35နှစ်မပြည့်ခင်အထိတတ်မှတ်ထားပြီးတော့အမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေပြီးတော့အသက်28နှစ်အထိတတ်မှတ်ပါတယ်။အသက်ပညာနဲ့အသက်မူဝမ်းကြောင်းပြုတဲ့ကျောင်းကျင်သူတွေဖြစ်မဲ့ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိတတ်မှတ်ပြီးအမျိုးသမီးတွေကိုတော့18နှစ်ကနေပြီးတော့35နှစ်အထိတတ်မှတ်ထားပါတယ်။ဒီဥပဒေနဲ့ပတ်သက်လို့အများပြည်သူတွေရဲ့အမြင်သဘောထားအချက်ကိုရန်ကုန်ကနေပြီးတော့စူးစီးကောက်ယူတင်ပြထားတာဖြစ်ပါတယ်။
ရှိပါရဲ့ခင်ဗျာကျွန်တော်တို့ဒီသားရည်ရှိတဲ့ဖြေတယောက်နေနေဆွေမျိုးအများကြီးရှိပါတယ်ဒီဥပဒေကကျွန်တော်တို့ဒီစစ်မှန်မှန်ကန်တဲ့အစိုးရတည်းရဲ့အောက်ပါဆိုရင်ပြဿနာမရှိပေမဲ့အခုလိုအချိန်ကာလတော့ဆိုရင်ကလေးတွေကိုကျွန်တော်နေရာဒီမှာအဆုံးပါကိုကျွန်တော်ဆွေးရင်ပါတယ်ဘာမှမသိဘဲနဲ့အရှိန်အဟုန်ကိုထုတ်လိုက်တာတို့ဒေသကြီးတွေခိုင်းတာနောက်တော့ဒီမိုင်းကြီးတွေဖြတ်ခိုင်းတာဒါကျွန်တော်တို့ကလေးတွေကဒါဘာဖြစ်ဖြစ်ဘာမှကိုမသိသေးတဲ့ဒီလိုလိုပြောမှာဖြစ်ပါလေ။အဲ့ဒါကြောင့်ကျွန်တော်တို့အများကြီးဆွေးနွေးမှုရှိပါတယ်။အ
ဲ့ဒါထွက်လာတွေကဘာလို့လို့ဘာကံရမယ်မသိဘူး။သူတို့စီလည်းစစ်မှုမထမ်းကြဘူး။စစ်ကိုမတိုက်ချင်တာ။စိတ်သက်တွေလည်းကြပါသေးတယ်။နိုင်ငံသားလည်းမထွက်နိုင်ဘာလို့ရမယ်မသိဘူ
း။ဒီမှာလူကြီးထွက်လာတော့အကုန်လုံးဆွေးနွေးကြတယ်လေ။တိုင်းပြည်ကဗျာကာဖေကြီးဒီကနေက professional တွေမျိုးနဲ့လာတော့ထမ်းကြတာပဲ။ဒါပေမဲ့ဒီရုပ်သာကြီးကိုဒီချိန်ကာလမှာဒါကြီးဆွေးပြန်ပါကြတယ်။ဘယ်သူမှတောင်းဘူး။အဲ့ဒီမှာခံရကြဘူးအဲ့ဒါကြည့်တဲ့ဒီကမှလည်းလက်ခံဒီမှလည်းစတဲ့မြန်မာမှာဟိုကျွန်တော်မြင်ပြောရရင်ညာကျွန်တော်ဟိုကျွန်တော်မြင်ပါလားကျွန်တော်မြင်လို့ကျွန်တော်ဒီမှာပြောတယ်ဆိုတော့ဆိုရင်ဒီဟိုဒီတိုင်းငါလာလက်နဲ့ကိုင်းဆိုရှိတယ်မြင်ကြည့်ဆိုကျွန်တော်ဒီမှာမြင်ကြည့်ပါမှာဒီမှာတော့ကျွန်တော်မှားနိုင်တာဒါအဲ့တော့ကျွန်တော်ဦးကြည့်နေတာပါဘောနော်။ဒါအောင်တော့ကျွန်တော်ဦးမြန်မာပြည်ထင်ထုတ်နေပြီသွားမယ်။မြန်မာဆိုရင်ဒီရင်တနကိုင်းဒီရင်ရှိတယ်ကျွန်တော်ဦးမှာ။ဒီကိစ္စကိုကျွန်တော်တို့ဒီကမှာပဲထားမှာပေါ့နော်
။ဒီချိန်မှာလုံးဝမထုတ်သင့်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကလှုပ်လက်မဲ့ဒီမြန်မာပြည်ကငတ်ပြီးစာဝတ်နေအရန်ယုံကန်နေရတယ်။ပြီးတော့လူတွေကသေပေးတဲ့ရင်ဆိုင်နေရတယ်။ပြည်တွင်းစည်းကြီးဖြစ်ပြီးတော့အဲ့ချိန်ကြီးမှာဒီလိုထပ်ပြီးတော့ဝင်ပြီးစီမဲ့ပေါ့။အင်နာဦးစီးကိုစစ်တဲ့ခေါ်သွားလို့ရှိရင်ဘလူလောက်ယူရမယ်ကျန်တဲ့မိသားစုအဲ့လိုမျိုးတွေရှိတယ်ပေါ့နော်။ဒါပညာတင်ကြားနေတဲ့အယူအဆတွေ။ဆောပညာတင်ကြားလို့အလုပ်လုပ်မယ်မကြံသေးဘူး။အကျောင်းကလည်းထွက်လိုက်တော့မင်းအကျောင်းကထွက်လိုက်ပြီဆိုရင်ရောစစ်တဲ့သူကသူမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့အညွန့်ဖူလေးတွေပြည်သားစစ်မျက်နှာရောက်တိုင်းသိပါလေ။တနိုင်ငံနဲ့တနိုင်ငံစစ်ဖြစ်နေပြီ။ဒီဥပဒေထုတ်တာမဟုတ်ဘူး။ညီရင်းစစ်တိုက်ဖို့ဆိုတဲ့အခါကျပိုးမလုပ်သေးဘူးပေါ့။နောက်ခုခံစစ်အတွက်ကျူသားတိုင်းဖြစ်သုံးမယ်ပေါ့။အဲ့ဒီယူရကျက်တွေလောက်တာမျိုးတွေကိုမထုတ်ပြန်ဘူးလို့အဲ့လိုမြင်ပါတယ်နော်